စစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်မှာခရင်ပြည်နယ်အတိုင်းအမြင်ကံကောင်စီ KSCC ကသူတို့ဖမ်းဆီးထိန်းသိမ်းထားတဲ့126ဦးတည်းကတရုတ်နိုင်ငံသား4ဦးအပါအဝင်24ဦးကိုလွန်ကြီးချမ်းသာခွင့်ပေးလိုက်တယ်လို့ KSCC ရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုပြောပါတယ်နိုင်ငံတကာဖွဲ့စည်းတွေရဲ့တောင်းဆိုတာနောက်ပြီးတော့လူသားချင်းစာနာထောက်ထားမှုနဲ့အကျဉ်းသားတွေကိုခံဝင်ကတိထိုးခိုင်းပြီးတော့ပြန်လွှတ်ပေးတာလို့ဆိုပါတယ်ရန်ကုန်ကပေးပို့တဲ့သတင်းအလိမ်မာပြောပြပေးပါရှင
်ပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာကြားပြည်နယ်တွင်နေရာတချို့မှာပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုအခြေခံပြီးကိုယ်ပိုင်အုပ်ချုပ်ရေးပုံစံနဲ့ကရင်နီပြည်နယ်အတိုင်းအမြင်ခံကောင်စီအနေနဲ့ထိန်းချုပ်အုပ်ချုပ်နေရာမှာရာဇဝတ်မှုကျူးလွန်သူတချို့နဲ့မြန်မာစစ်တပ်သတင်းပေတွေမြန်မာအစိုးရဝန်ထမ်းတချို့ကိုပါဖမ်းဆီးထားတာပါအခုလွှတ်ပေးတဲ့အထဲမှာတော့စစ်ကောင်စီသတင်းပေဒလန်အဖြစ်ဆွဆွဲခံရပေမဲ့တပ်တွေမခိုင်လုံသူတွေနဲ့နေစားဝန်ထမ်းတွေကိုပြန်လွှတ်ပေးတာလို့ KSCC ပြောခွင့်ရသူကပြောပါတယ်
ပြန်လွှတ်တဲ့လူတွေထဲမှာတော့ခက်မများကဟွာပေါ့လေဒီအမှုတွေကတိတ်မကြည့်လေးဘူးပေါ့နော်ဟွာဒလန်အဖြစ်တန်တရားနဲ့ဖန်ထားတဲ့လူတွေတော့သူစစ်ကောင်စီဝန်ထမ်းပေါ့နော်ဝန်ထမ်းဆိုတာကတော့သူကလည်းနှိစားဝန်ထမ်းနဲ့ရှိတယ်အဲ့လိုမျိုးတွေတော့ရေးတယ်အဲ့လိုမျိုးပါတယ်ပေါ့လေသူတရုတ်တွေကတော့သူတို့ကတရားမဝင်ကြီးပွားရေးဝင်လောက်တာပေါ့လေအဲ့လိုမျိုးတွေပါကျွန်တော်ခုစီရင်ကတော့ရထားတာ24ရက်ပေါ့လေ
အခုပြန်လွှတ်ပေးတဲ့တရုတ်နိုင်ငံသားတွေဟာစစ်တပ်အာဏာသိမ်းတဲ့ကာလမှာစစ်ကောင်စီခွင့်ပြုချက်နဲ့ဒေသတွေလာရောက်စီးပွားရေးလာလုံနေသူတွေဖြစ်တယ်လို့သိရပါတယ်။ KNP နဲ့အတိုင်းအမြံကောင်စီ KSCC အဖွဲ့ဟာတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေအရက်ဖတ်အဖွဲ့အစည်းတွေလူငယ်သပိတ်ကော်မတီတွေအမျိုးသမီးအဖွဲ့အစည်းတွေအနိုင်ရလွှတ်တော်အမတ်တချို့နဲ့2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဧပြီလလောက်ကစတင်ဖွဲ့စည်းထားတာပါ။အခုလိုလွှတ်ပေးသူတွေရှိပေမဲ့ KNP ပြည်နယ်အတိုင်းအမြံကောင်စီလက်ထက်မှာဖမ်းဆီးထားသူတရာကျော်ကြာရှိနေတယ်လို့သိရပါဗျ။မြန်မာစစ်တပ်ကစစ်သားတွေ၊မြန်မာစစ်တပ်သတင်းပေးဒလန်အဖြစ်ဆွဆွဲခံရသူတွေ၊မဒိမ့်မှုကျူးလွန်သူတွေနဲ့မူးယစ်ဆေးဝါးအယောင်းဝယ်လုပ်သူတွေဖြစ်ပြီးသူတို့ကိုနှိမ်ပယ်နှိပ်စက်မှုမပြုဘဲလူခွင့်ရေးနဲ့အညီထားရှိတယ်လို့ KSCC ကပြောပါဗျ။
အဲ့ဒီမှာတော့မြင်းမြင်းရှိတာပေါ့လေဒလန်အမခံဖြစ်ကခန်မယက်တီရောလှုပ်ရှားပြီးနေတဲ့ဒီပါတယ်နောက်ပြီးတော့ကျွန်တော်တို့မူးစီဝါကိစ္စနဲ့ပတ်သက်ပြီးတော့မှပါတယ်ရောင်းဝယ်ထောက်ကမ်းမှုတွေပါတယ်နောက်စစ်သုံးပန်းနဲ့လည်းပါစစ်သုံးပန်းဆိုတာကတက်ကွဲမှာစိုက်ပြီးတော့မှဟိုဘယ်လိုပြောမလဲအညာခံတာမဟုတ်ပဲနဲ့သူတို့မိတဲ့လူလည်းပါတယ်ပေါ့နော်မတိုင်းမှုတွေကအဆမပေါ့ဗျအဲ့လိုမျိုးတွေပါနေတယ်အချုပ်ခံတဲ့ကျေဝန်ထားတယ်ကောက်ကောက်မှုမှထားပါတယ်သူတို့လည်းသူမြင့်ပြီးနေတယ်သူတို့ခံစားခွင့်ရှိတော့ဒီစင်ကြီးပန်းချင်စီဘူးလို့လူလူလာတရားစီပိုင်ခွင့်ရစားပိုင်ခွင့်ရှိအောင်အဲ့ဒီမှန်ထားပါတယ
်ပြီးခဲ့တဲ့ဧပြီလလောက်ကတော့စစ်ကောင်စီတပ်ဖွဲ့နဲ့လျှက်စစ်ဝန်ထမ်းတွေအပါအဝင်26ဦးကိုကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ကဖမ်းဆီးထားတာရှိပါတယ်အခုလွှတ်ပေးတဲ့အထဲမှာတော့ဒီလူတွေမပါဝင်ပါဘူးစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီဖမ်းဆီးထားတဲ့သူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်စစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်ဖြိုခွဲခံရပြီးတဲ့နောက်နိုင်ငံတော်ဝန်လက်နက်ကိုင်ခုခံမှုတွေရှိခဲ့ရမှာကြားပြည်နယ်ဟာလက်နက်ကိုင်ခုခံမှုအကြီးဆုံးနေရာတစ်ခုဖြစ်ခဲ့ပါတယ်။အခုချိန်အထိလည်းနေရာတော်တော်များများမှာတိုက်ပွဲတွေရှိနေပြီးပြည်နယ်တစ်ခုလုံးမှာမြန်မာစစ်ကောင်စီအုပ်ချုပ်ရေးတက်ရောက်မှုမရှိသေးပါဘူးရှင်။